မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေအတွက်နိုင်ငံရဲ့ချားအထောက်ပံ့တွေအများကြီးလိုအပ်နေတယ်ဆိုပေမဲ့အိန္ဒိယကမ္ဘောဒီးယားနိုင်ငံမှာလို့နိုင်ငံရဲ့ချားအထောက်ပံ့မှီခိုလွန်နေတဲ့အခြေအနေမျိုးမဖြစ်အောင်သတိပြုသင့်တယ်လို့ကမ္ဘောဒီးယားနိုင်ငံနဲ့နိုင်ငံရဲ့ချားအကူအညီမှီခိုမှုဆိုတဲ့စာအုပ်ကိုရေးသားခဲ့တဲ့ဘာမောက်ခဆိုဖဲအီယာကပြောပါတယ်။ဘာမောက်ခဆိုဖဲအီယာကိုဝါရှင်တန်ဒီစီမှာကျွန်တော်တွေ့ဆုံမေးမြန်းထားတာ
ပါ။ Are you in a kind of agreement with that what observers are saying?
မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဟာမှန်ကန်တဲ့လမ်းကြောင်းပေါ်မှာရှိနေတယ်လို့လူတော်တော်များများကသုံးသပ်တာကိုသဘောတူသလားခင်ဗျာ။
Well, I think that Burma has moved towards the right direction, but I wouldn't embrace
လမ်းကြောင်းမှန်သွားနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အားလုံးကိုတင်းကြုံချီးမွမ်းနေလို့တော့မရပါဘူး။ပြည်ရင်ပြောင်းလဲမှုအရှိန်နှီးနေရင်ပုံမြန်အောင်တွန်းအားပေးရမှာဖြစ်တယ်လို့ပြည်ရင်ပြောင်းလဲမှုတွေတိတ်အရာမထင်သေးဘူးဆိုရင်လည်းပူပြီးရေရေတူလှုပ်ဆောင်သွားနိုင်အောင်အားပေးရမှာဖြစ်ပါတယ်။အရင်ကတည်းကဆိုင်တော့မှန်ကန်တဲ့လမ်းကြောင်းကိုရောက်နေလေလို့ပဲပြောရပါလိမ့်မယ်။
မြန်မာနိုင်ငံဟာအထူးကြံဖြစ်နေခဲ့ရတာကနေလွန်ခဲ့တဲ့2နှစ်ကျော်ကမှအယက်သားအစိုးရပုံစံနဲ့ပွင့်လင်းလာတာပါ။အရင်ကမရှိခဲ့တဲ့လူမှုလူအဖွဲ့အစည်းတွေဖွံ့ဖြိုးမှုအဖွဲ့အစည်းတွေလည်းပေါ်လာပါတယ်။ဒီအဖွဲ့အစည်းတွေရောအစိုးရအနေနဲ့ပါပြည်ပထောက်ပံ့မှုတွေလိုအပ်နေပါတယ်။ခမားအနေနဲ့ဒီမြန်မာနိုင်ငံကိုကမ္ဘောဒီးယားနိုင်ငံနဲ့နှိုင်းယှဉ်ပြီးပြည်ပထောက်ပံ့မှီခိုလွန်းတဲ့အခြေအနေဖြစ်သွားနိုင်တဲ့အကြောင်းထောက်ပြနေတာကြားရပါတယ်။အဲဒီတော့ပြည်ပထောက်ပံ့လိုအပ်ချက်နဲ့မှီခိုလွန်းတယ်ဆိုတဲ့အခြေအနေဆိုတာအကြားဘယ်လိုခွဲခြားတိုင်းတာနိုင်မလဲခမား။
The good news is that Burma has had a long history of not whether it is accepted
တခုကောင်းတာကတော့မြန်မာနိုင်ငံဟာပြည်ပအထောက်အပံ့တွေကိုတိတ်ပြီးမိခိုခဲ့ဘူးတဲ့အစဉ်လာမရှိတာပါပဲဒါဟာတစ်ချိန်က1960နောက်ပိုင်းမြန်မာအစိုးရကပြည်ပနဲ့တိတ်မဆက်ဆံခဲ့တာကတစ်မျိုးအဲ့ဒီနောက်ပိုင်း1988နောက်ပိုင်းမှာပြည်ပကအကူအညီတွေတိတ်ကြဲကြဲပြန့်ပြန့်မရှိပဲဖြတ်တောက်ခံထားခဲ့ရတာကတစ်မျိုးစတာတွေကြောင့်ဖြစ်နိုင်ပါတယ်အဲ့တော့ကမ္ဘောဒီးယားနဲ့နှိုင်းယှဉ်လိုက်ရင်လက်ရှိအချိန်ထိမြန်မာနိုင်ငံမှာလူတဦးချင်းစီအနေနဲ့ရနေတဲ့နိုင်ငံသားအထောက်ပံ့ဆိုတာအလွန်နှဲပါသေးတယ်။ကမ္ဘောဒီးယားမှာ1990ပြည့်လွန်ပိုင်းနိုင်ငံပွင့်လင်းလာပြီးတဲ့နောက်လူတဦးတစ်နှစ်ကိုဒေါ်လာ450နှုန်းလောက်ပြည်ပအကူအညီတွေရနေပါတယ်။မြန်မာနိုင်ငံမှာတော့ဒေါ်လာ10ခန်းတောင်မရှိသေးပါဘူး။လူဦးရေတန်း60လောက်အတွက်လိုအပ်နေတဲ့အကူအညီတွေတိတ်မရသေးဘူးဆိုတာမကောင်းဘူးလို့ပြောလို့ရပါတယ်။နိုင်ငံကအလှူရှင်တွေမှလည်းဒီလောက်လှူနိုင်တဲ့အားမရှိသေးပါဘူး။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုရင်တော့ဒီလိုအလှူငွေတွေရရှိမှုနည်းတာတွေအတွက်ပြည်ပကိုအားကိုးရမယ့်အလားအလာပိုနည်းသွားမယ့်သဘောပါ။နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးမှုနဲ့ပတ်သက်ရင်ပြည်တွင်းမှာအစိုးရကကိုယ်ပိုင်ဗန္ဓဝေရှာဖွေ30နိုင်နှုန်းနဲ့ပြည်ပကအကူအညီဈာတူဖြစ်နေပြီဆိုရင်ကောင်းပါတယ်။ဒါပေမဲ့ကမ္ဘောဒီးယားတို့ရဝန္ဒါတို့လိုနိုင်ငံမျိုးတွေမှာတော့ပြပကူညီမှုကနှစ်ဆလောက်ပိုနေတဲ့အတွက်ဒါဟာကောင်းတဲ့အလားလာမဟုတ်ပါဘူး
။ဘာလို့မကောင်းတာလဲဆိုတာရှင်းပြပါလားခင်ဗျာ။ဥပမာကမ္ဘောဒီးယားနိုင်ငံပေါ့
။ So what went wrong in Cambodia in my view is that donors became
ကမ္ဘောဒီးယားမှာက1980နှစ်လွန်ပိုင်းတွေကဖြစ်ခဲ့တာတွေအတွက်အပြစ်မဲ့ပြည်သူတွေပေါ်နိုင်ငံတကာအလှူရှင်တွေကအင်မတန်စာနာကြပါတယ်။အဲ့ဒီအတွက်လည်းအကူအညီတွေပုံအောင်ပေးနေတာပါ။ဒါပေမဲ့လည်းအဲ့ဒီတုန်းကပြစ်မှုတွေမှာဘယ်သူတွေကကျူးလွန်ခဲ့တာလဲ။လက်ရှိအစိုးရကရောဒီပြစ်မှုတွေမှာပါခဲ့ဘူးသလားစသဖြင့်မကြည့်တော့ပဲအလားတူအဖြစ်ဆိုးတွေပြန်မဖြစ်ရင်ပြီးရောဆိုတဲ့သဘောနဲ့မျက်စိမှိတ်ပြီးအကူအညီတွေပေးနေတော့အဂတိလိုက်စားမှုတွေမတရားမှုတွေကိုအားပေးတယ်လို့ဖြစ်ခဲ့ရပါတယ်ဥမာအဖြစ်ဗျာကမ္ဘောဒီးယားမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေမရှိတော့ဒီကိစ္စလုပ်ဖို့လိုတယ်ဆိုပြီးနိုင်ငံတကာအလှူရှင်အစည်းအဝေးမှာပြောကြပါတယ်တစ်ချိန်တည်းမှာပဲကမ္ဘောဒီးယားအစိုးရကဒေါ်လာတန်း500အထောက်ပံ့လိုပါတယ်လို့တောင်းထားတာကိုအလှူရှင်တွေကတန်း600ပေးလိုက်ပါတယ်။အဲ့လိုတစ်ဖက်ကဝေဖန်တစ်ဖက်ကလိုလာတဲ့ပူပေးလိုက်တယ်ဆိုတော့လက်ရှိအစိုးရရဲ့လုပ်ရက်တွေကိုထောက်ခံပေးတဲ့သဘောဖြစ်နေပါတယ်။တကယ်တမ်းမှာတော့ဖြစ်တင်တာကတစုံတစ်ခုကိုဝေဖန်ထောက်ပြပြီးအပြစ်တင်မယ်ဆိုရင်အဲ့ဒီအတွက်တစ်ဖက်မှာအထောက်ပံ့တွေကိုရှော့ချဖို့ဒါမှမဟုတ်ထပ်တိုးမပေးဖို့လုပ်တင်ပါတယ်။ဒါမှပြင်ပြောင်းလဲရေးကိုအားပေးရရောက်မှာပေါ့ဗျာ
။တဘောကတော့နိုင်ငံတကာအလှူရှင်တွေအနေနဲ့အထောက်ပံ့ပေးနေတာပဲများနေပြီးထောက်ပြစရာရှိတာတွေကိုခိုင်ခိုင်မာမာထောက်ပြဖိအားပေးမှုတွေမရှိခဲ့ဘူးလို့ဆိုလိုတာလား
။အာဟုတ်ပါတယ်အမှန်ပါပဲ
။ဒါပေမဲ့လည်းဒါဟာအစိုးရနဲ့အဂရိလိုက်စားမှုပြဿနာတွေဘက်ကိုပဲပိုရောက်နေပါတယ်။ကျွန်တော်မေးချင်တာကနိုင်ငံရဲ့ချားအကူအညီတွေပေါ်အမိခိုလွန်နေတယ်ဆိုတာပါ။ဒီအမိခိုလွန်နေတယ်ဆိုတာဟာအစိုးရကိုပြောတာလားပြည်သူတွေကိုပြောတာလားခင်ဗျ
။ Right so in the context of Cambodia the dependence is that in terms of taxation
ကမ္ဘောဒီးယားဥပမာကိုပေးရမယ်ဆိုရင်တော့ဗျာပြည်သူလူထုစီကအခွန်ဘဏ္ဍာငွေရအောင်ရှာတဲ့နေရာမှာအစိုးရအနေနဲ့ GDP လို့ခေါ်တဲ့ပြည်တွင်းအသင်းထုတ်ကုန်တန်ဖိုးရဲ့ 8.3 ရာခိုင်နှုန်းလောက်ကိုပဲကောက်ယူနိုင်တာပါ တချိန်တည်းမှာပဲနိုင်ငံရဲ့ချားကကူညီမှုတွေကတော့ GDP ရဲ့ 17% နှုန်းလောက်ရှိနေတယ်ဆိုတော့ပြည်တွင်းမှာရှာနိုင်တာတဲ့ပြည်ပကဝင်နေတာကပိုများနေပါတယ်ဒီပုံမျိုးနဲ့ဆက်သွားနေရင်အစိုးရအနေနဲ့ပြည်တွင်းဖွံ့ဖြိုးမှုတွေမှာကိုယ့်ဘာသာကိုစီမံကိန်းချကိုယ့်ဘာသာကိုအခွင့်ပန်းနံဝေရှာလုတ်ကင်ဖို့တဲ့ပြည်ပကိုပိုပြီးအားကိုးလာပါလိမ့်မယ်လူလူကိုအလုတ်တွေပိုလှုပ်လာစေဖို့အခွင့်အရေးပိုပြီးပေးလာနိုင်စွမ်းရှိအောင်အလုတ်ကင်ဖန်တီးပေးဖို့ဆိုတဲ့အစားအကွန်နှုံးနဲ့နဲ့နှစ်သိမ့်ပေးထားပြီးတစ်ဖက်မှာတော့အာဂရီလိုက်စားမှုနဲ့ကိုယ်အိတ်ထဲကိုငွေတွေထည့်နေတဲ့ကိစ္စတွေပေါ်လာစီပါတယ်။နန်းတော်ကြီးတွေလိုအိမ်တွေဆောက်ဇင်ခံပစ္စည်းနဲ့ကားတွေဝယ်စသဖြင့်ဖြစ်ချင်တိုင်းဖြစ်လာနေတာတွေကိုတွေ့ရပါလိမ့်မယ်။ဒါတွေဟာတိုင်းပြည်ဖွံ့ဖြိုးမှုအတွက်ဘလို့မှအကျိုးမပြုပါဘူးဗျာ
။ဒါဆိုရင်အဓိကပြဿနာကအစိုးရပေါ့။နိုင်ငံတကာအလှရှင်တွေဘက်ကရောဒီကိစ္စလမ်းကြောင်းတဲ့သွားအောင်ဘာတွေလုပ်ဖို့သင့်တယ်လဲခင်ဗျာ။
So what they should do, I argue, is that they should look at, they should prioritize the country's willingness to raise.
အလူရှင်တွေလုပ်ဖို့လိုတာကတော့ကိုယ့်ပြည်တွင်းဖွံ့ဖြိုးမှုနဲ့ပြည်တွင်းအခွင့်အာဏာတိုးလာအောင်လုပ်နေတဲ့လှုပ်ချင်စိတ်ရှိတဲ့နိုင်ငံတွေကိုပို့ပြီးဦးစားပေးသင့်ပါတယ်။မလုပ်တဲ့နိုင်ငံတွေကိုအကူအညီထပ်တိုးမပေးဘဲလိုအပ်ရင်အကူအညီလျှော့ချဒဏ်ခတ်တာမျိုးတောင်လုပ်ရပါလိမ့်မယ်။ပြည်တွင်းမှာအခွင့်အာဏာတိုးအောင်လုပ်တယ်ဆိုတာဟာနိုင်ငံတကာနိုင်ငံတီးခြားရပ်တည်နိုင်ဖို့အတွက်အရေးကြီးတာမို့အားပေးရမှာပါ။ဒါမှလည်းနိုင်ငံတကာအလှူရှင်တွေအနေနဲ့အခြားလိုအပ်တဲ့နေရာတွေကိုလွှဲပြောင်းပြီးအကူအညီတွေပံ့ပိုးပေးနိုင်မှာပါတကယ်တမ်းမှာတော့ပြည်တွင်းမှာကိုယ်ပိုင်အခွင့်အရေးတွေရှာနိုင်မှလည်းနိုင်ငံအစိုးရတွေအနေနဲ့ကိုယ်လိုအပ်တဲ့နေရာတွေမှာကိုယ်လိုသလိုသုံးနိုင်မှာဖြစ်တယ်လို့အထောက်ပံ့ပေးနေတဲ့ပြည်ပနိုင်ငံအဖွဲ့အစည်းတွေရဲ့ညွှန်ကြားဓာတ်တွေကိုလုံနေရမယ့်အခြေအနေမျိုးကလွတ်မြောက်နိုင်မှာဖြစ်ပါတယ
်မြန်မာနိုင်ငံအခြေအနေကိုပြောမယ်ဆိုရင်တော့လောလောဆယ်မှာကနိုင်ငံတကာအထောက်ပံ့တွေအကြီးအကျယ်လိုအပ်နေတဲ့အချိန်မဟုတ်ဘူးလားခင်ဗျ
Trade is more important than aid because trade will allow you to generate the foreign exchange.
ဒီနေရာမှာတော့ကုန်သွယ်ရေးလုပ်ငန်းတွေကနိုင်ငံတကာအကူအညီတွေတက်ပို့ပြီးအရေးပါတယ်လို့ပြောချင်ပါတယ်။ကုန်သွယ်ရေးလုပ်ငန်းတွေကပဲပြည်တွင်းမှာလိုအပ်နေတဲ့ဖွံ့ဖြိုးမှုတွေအတွက်နိုင်ငံရဲ့ခြားဝင်ငွေတွေပို့ပြီးဖန်တီးပေးနိုင်မှာပါ။နိုင်ငံရဲ့ခြားအကူအညီဆိုတာရေရှည်ဆက်သွားမသွားတသမတ်တည်းရှိမရှိဆိုတာမသေးကြပါဘူး။အလူရှင်နိုင်ငံတွေဘက်မှလည်းစီးပွားရေးအကြက်တဲပြဿနာတွေကြုံရတဲ့အတွက်အကူအညီလျှော့ချတာတွေရှိလာနိုင်ပါတယ
်မြန်မာနိုင်ငံမှာကုန်သွယ်ရေးတိုးမြင့်မှုအတွက်အခြေခံအဆောက်အုံဖွံ့ဖြိုးဖို့လိုပါတယ်အဲ့ဒီအတွက်နိုင်ငံရဲ့ခြားအကူအညီတွေအကြီးအကျယ်မရဘဲမဖြစ်နိုင်ဘူးမဟုတ်လားခင်ဗျာ
I would also say that you know the leadership of Burma has spent massive amounts of money to for example
ဟုတ်ပါတယ်ဒါပေမဲ့လည်းမြန်မာအစိုးရဟာဘယ်နေရာနဲ့မှမနှီးစပ်တဲ့နေရာမျိုးဖြစ်တဲ့နေပြည်တော်မှာရုံးတွေအဆောက်အုံတွေတည်ဆောက်ပြီးအဲ့ဒီဒေတာဖွံ့ဖြိုးဖို့အတွက်လမ်းတွေဖောက်လေရင်ကွင်းတွေဆောက်စတာမျိုးတွေလည်းရှိနေပါတယ်။နိုင်ငံရဲ့ခြားအကူအညီတွေဟာဒီလိုသုံးစွဲမှုမျိုးတွေစီကိုရောက်သွားခဲ့ရင်တော့အခြေအနေမကောင်းပါဘူး။နိုင်ငံတကာအကူအညီဆိုတာတနိုင်ငံလုံးဖွံ့ဖြိုးမှုစီကိုဥတီမဲ့ပညာရေးကျန်းမာရေးစတဲ့အခြေခံလုပ်ငန်းတွေအတွက်ဖြစ်ရပါလိမ့်မယ်
။ဒေါ်အောင်ဆန်းစုကြည်ကရောခင်ဗျားနဲ့နေပြည်တော်စီးပွားရေးညီလာခံမှာတွေ့ခဲ့စဉ်ကအခုလိုနိုင်ငံရဲ့ခြားအမိကိုကြီးလာနိုင်တယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးဗာမျန်းပြောခဲ့တာရှိလေခင်ဗျာ။မြန်မာနိုင်ငံကိုကမ်ဘောဒီးယားလိုအာဖရိကနိုင်ငံတချို့လိုဖြစ်သွားမှာကိုစိုးရိမ်တယ်လားခင်ဗျာ
Well we talked very briefly and I gave her a copy of the book but she was very appreciative of the fact
ကျွန်တော်တို့ခဏပဲပြောပြခဲ့ပါတယ်ကျွန်တော်ရေးတဲ့ကမ်ဘောဒီးယားသင်္ကန်းစာဆိုတဲ့စာအုပ်ကိုလည်းလက်ဆောင်ပေးခဲ့ပါတယ်နိုင်ငံရဲ့ခြားအကူအညီတွေနဲ့ပတ်သက်ပြီးကမ်ဘောဒီးယားနိုင်ငံကကျူးလွန်ခဲ့တဲ့အမှားတွေအမိကိုကြီးနေရတဲ့အခြေအနေမျိုးတွေကိုသင်္ကန်းစာယူနိုင်ရေးသူလဲသဘောပေါက်မယ်လို့ထင်ပါတယ်
မြန်မာနိုင်ငံမှာလက်ရှိအနေနဲ့နိုင်ငံရဲ့ခြားအကူအညီတွေကိုအမိခိုကြီးလာမဲ့လက္ခဏာတွေရောတွေ့နေရပြီလားခင်ဗျာ
I think at this point it's safe to say that the levels of it have been relatively low
အခုလောလောဆယ်မှာတော့မြန်မာနိုင်ငံကရရှိနေတဲ့နိုင်ငံရဲ့ခြားအကူအညီဆိုတာနည်းပါသေးတယ်လက်ရှိအဖြစ်နိုင်ငံတကာအလှရှင်တွေရဲ့ကူညီမှုတွေနဲ့လုပ်ငန်းနေရာတွေဟာဘိုဟိုအစိုးရရဲ့လုပ်ငန်းတွေနဲ့မဆက်ဆက်သေးပါဘူးဒါတွေကိုအဆင်ပြေပြေဘယ်လိုဆက်ဆက်မလဲဆိုတာနီးလန်းရှာဖို့နဲ့အဂရိလိုက်စားမှုတွေပေါ်မလာအောင်ဘယ်လိုရှောင်မလဲလက်ရှိဖြစ်နေတဲ့ကမ္ဘာအဂရိလိုက်စားမှုအများဆုံး၅နိုင်ငံစီးရင်ဝင်အနေထားကနေဘယ်လိုတိုးတက်လာအောင်လုပ်မလဲစတာတွေဟာအဓိကပြဿနာပါနိုင်ငံတကာအကူအညီတွေတိတ်မရှိဘဲနဲ့တော့မြန်မာနိုင်ငံဟာအဂရိလိုက်စားဆုံးစီးရင်ဝင်နိုင်ငံဖြစ်ခဲ့ရတဲ့ဆိုတော့နိုင်ငံတကာအလှူရှင်တွေအနေနဲ့သူတို့ရဲ့အလှူငွေတွေနဲ့ထောက်ပံ့မှုတွေကိုအလွဲသုံးစားအလုံးမခံရစေဖို့ပိုပြီးသတိကြက်ကြက်ထားရမှာပါဗျာ
ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံရဲ့ခြားအကူအညီမှီခိုမှုဆိုတဲ့စာအုပ်ကိုရေးသားခဲ့တဲ့ဘာမောက်ခဆူဖေအီယောကိုဝါရှင်တန်ဒီစီမှာကျွန်တော်တွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်တန်းလွင်ထောင်းမှာ